跟上次我们见给你一看什么也没有那么这些苦这样看他是因为一起难受特别多的一来生产的人那么容易因为生命这么多的问题也无言的话的人看到我有国家感动什么能把小妈妈这样的人拿走今天的妈的人有是否能给新老家的爱意那个人的朋友爱人居然进行快速安顿我们那个妈妈阿弥陀佛他们也是不说真实上现在的啊
ဘုရားတရားရှိခင်ဆိုတဲ့ပြိဿတွေကိုဘဝတစ်ခုရလာတဲ့အခါမှာကုသန္တာကိုအာဟုရမှာလားသူရဆန္ဒအာဟုရမှာကိုအဋ္ဌဉာဏ်ကိုအာဟုရမှာလားသူရအဋ္ဌဉာဏ်ကိုအာဟုရမှာ
ကိုအဋ္ဌဉာဏ်ကိုအာဟုရမှာ
ဒီကိုအဋ္ဌဉာဏ်ဆိုလို့ရှိရင်ကုသန္တာနဲ့ကိုအဋ္ဌဉာဏ်ကိုယ်ပိုင်ဆုံးဖြတ်ချက်တည်းကိုယ့်ဘာကိုအလောလောအမယ်ဆိုတာရှင်းရှားအဲ့ဒီလိုမလုပ်ဘူးအကြိမ်အများပြောတာကိုယုံကြည်ထားပြီးတော့လိုက်လိုက်လဲဆိုရင်အဲ့ဒီအများပြောတဲ့အတိုင်းဖြစ်မလာဘူးဆိုလို့ရှိရင် guarantee ရှိရတယ်ရှိပါရဲ့ရှိဘူးသူကအာလို့ယုံထားလို့အဲ့ဒီသူများပြောတဲ့အတိုင်းဖြစ်မလာဘူးဆိုရင်နောက်ဆုံးတစ်ခါမှာကိုယ်မှမ guarantee ရှိရှိအာမခံချက်ရှိရတယ်ရှိပါဘူးကိုယ်ရဲ့ရဲ့ဘဝအတိုင်းလက်ရှိဘဝအတိုင်းအလို့ရမယ်လို့ဆိုပြီးနာမ်များခေါ်သွားတယ်။သူများကိုယုံကြည်ပြီးတော့လိုက်သွားတယ်။ဒုက္ခဒုက္ခရောက်နေတဲ့ပုံစံတွေနာမ်ခေါ်ရစ်။ပြန်ပြောရမှချက်လို့မပြောရတာတချို့က။ဒုက္ခရောက်နေတာလည်းအများကြီး။ဘုရားတို့လည်းနာမ်များကနာမ်ရောက်နေတော့သိရတယ်။အဲ့တော့အာမခံထားတဲ့အတိုင်းမဖြစ်ဘူးဆိုရင်သူများအာကိုးတာဟာဘယ်တော့မှဒုက္ခရောက်တဲ့ဖြစ်တယ်။အဲ့တော့ကိုအခုကိုမရင်းချင်းဘူးလားမ
ှ
န်ပါဗျာအေးဘုရားမြတ်စွာကတော့အတ္တဟိအတ္တနောနထောမိမိဒီတာနဲ့မိမိရဲ့ကိုယ်ဝင်ရလို့ကိုယ့်ကိုလောမှာလို့ပြောတာအရင်ဆရာသမားတို့လည်းညံ့တဲ့ပုဂ္ဂိုလ်မလိုဘူးလားဆိုလိုတယ်ဘာပြောလိုတာလို့ဆိုတာမှန်ကန်တဲ့လမ်းကိုညွှန်ပြဖို့အတွက်ဒီလမ်းပေးဖို့အတွက်လိုတယ်ဆိုတော့ဒီကမှာဒီလိုသားလို့ရှိရင်ဘယ်လိုစီသွားကြလဲ
။
ဆရာဝန်စီသွားတာဘာလို့ကျွန်တော်လုံးလို့မေးလို့ရှိရင်သူစီကအကြံဉာဏ်နဲ့ဆေးဝါးပဲ။ယောဂါကိုဆရာဝန်ကသူ့ရလားဆေးရသူ့ပေးရလ
ား
။ဆေးရပါဘူး။အေးဆရာဝန်ကဒီယောဂါဒီဆေးဒီဆေးတော့ဒီစားစားရှောင်ဒီစားစားစားလို့ပြောလိုက်တဲ့တိုင်းနဲ့ကိုယ်ကိုယ်တိုင်ကအဲ့ဒီခြေကိုမတောက်ဘူးအဲ့ဒီအစားအစာကိုမရှောင်ဘူးသို့မဟုတ်အဲ့ဒီအစားအစာကိုမစားဘူးဓာတ်ရဲ့ဓာတ်မလိုက်နိုင်ဘူးဆိုရင်သူ့ပုဂ္ဂိုလ်ယောဂပြောက်ခဲ့
တ
ယ်။ဟုတ်ပါရဲ့ပါဗျာ။ဒါကလက်တွေ့ဘဝနော်။အဲ့ဒီလက်တွေ့မှာရှိတယ်လို့ပဲဘာသာရေးနဲ့ပတ်သက်လာရင်လည်းအဲ့ဒီလိုလက်တွေ့ကိုရှိရတယ်။နော်။ဘာသာရေးနဲ့ပတ်သက်လာရင်လည်းလက်တွေ့ကိုရှိရတယ်။ဆရာသမားဆိုတာသာလုပ်တဲ့နဲ့ဒါမလုပ်တဲ့ကမှန်မှန်ကန်ကန်လမ်းတော်မူအမှန်တမ်းအရေးကြီးခါရီယံဆရာကဆေးမပေးတာတော့မရှိဘူးလ
ား
ဆေးမပေးလို့ရှင်အဲ့ဒီဆေးတောင်းပြီးတဲ့အခါဘယ်လိုခံရလဲကိုယ်ပဲခံရတတ်တယ်အဲ့တော့အရေးကြီးဆုံးကကိုယ်ပဲအသိဉာဏ်ဟာအရေးကြီးဘူးလ
ား
ဆရာတော်တို့မျက်စောင်ရသဖြင့်ကိုတော်ပြန်ကသစ္စာရားကအလွန်ပွင့်ဝင်နေနေဟောတာသူ့ကိုအားကိုးရလို့တော့မဟုတ်ဘူးနော်အတ္တဟိအတ္တနောနာထောကိုအားကိုးကိုးရမယ်ဒါပြည့်ဘုရားကိုကိုးပယ်တာဘာအတွက်ကိုးပယ်တာတော့ဒီကနေ့ကတည်းကဘုရားကိုးပယ်တာတချို့ကလာရတယ်လို့ကိုးပယ်ရှိပါရှင်လို့ကိုးပယ်ရှိပါတဲ့ရှင်လို့ကိုးပယ်အဲ့ဒီကိုးပယ်နည်းတွေကမမှန်ကန်ဘူးလက်ဆောင်ပြားကိုယ်ပဲတယ်ဆိုတာလက်ဆောင်ပြားကမလုပ်တဲ့နဲ့ဘာမလုပ်တဲ့ဘူးလို့ညွှန်ကြားတာအဲ့ဒီညွှန်ကြားချက်ကိုရတဲ့ကိုယ်ပဲရတယ်နော်လက်ဆောင်ပြားရဲ့အဆုံးအမလက်ခံယုံကြည်ပြီးတော့လုပ်ဖို့အဲ့လိုလက်ဆောင်ပြားရဲ့ခင်ကိုယ်တော်မြတ်ကညွှန်တဲ့နေရာမှာလည်းလက်တွေ့ကြကြလက်ဆောင်ပြားကညွှန်တယ်ဘုရားမြတ်စွာဘုရားမဟာကရုဏာနဲ့မဟာပညာဆိုတာနှစ်ခုရှိတယ်။လမ်းညွန်တဲ့အခါမှာမလွဲအောင်ညွှန်နိုင်တဲ့ပုဂ္ဂိုလ်တကြီးချင်းနှစ်ခုရှိရမယ်တဲ့။နံပါတ်၁ကမဟာကရုဏာ။သတ္တဝါတွေအားလုံးပေါ်မှာဒုက္ခရောက်နေတာကိုမရောက်အောင်အကျဉ်းနာတရားအပြည့်ဝထားနိုင်မှုရှိဖို့လို့အရှင်သာတရားတော်ထားတဲ့အသိဉာဏ်ကမပြေဝဘူးဆိုလွယ်လွယ်မှားမှားတွေမပြောနိုင်သေးဘူး။လွယ်လွယ်မှားမှားတွေပြောသွားစရာရှိတယ်နော်။အဲ့တော့ အစ္စနာတရားရှိအောင်လည်းမပြည့်စုံနေဘူး။ဘာရှိဖို့လိုလို့ဆိုဖြစ်ပညာရှိဖို့ဖြစ်လို့မဟာကုသ။ကရုဏာနဲ့ပညာနှစ်ခုစလုံးပြည့်စုံတဲ့ပုဂ္ဂိုလ်မှဒီကဲလမ်းကြံချက်ကိုပေးတယ်။အေကရုဏာတော့ရှိတယ်ပညာမရှိဘူးဆိုရင်လေလေမားမားတွေဒုက္ခတွေရောက်တတ်တယ်။ကရုဏာတော့အချိန်ခံမှာရဲ့ပြောလိုက်တာတွေကအလွဲတွေလုံးဝဒုက္ခတွေကြီးပဲဖြစ်တယ်။ပညာတော့အခြေခံပါရဲ့အဋ္ဌဉာဏ်မရှိဘူးဆိုလို့ရှိရင်လည်းရက်သက်တဲ့ပုဂ္ဂိုလ်ဖြစ်တတ်တယ်။ကောင်းချစ်တဲ့ပုဂ္ဂိုလ်ဖြစ်တတ်တယ်။ဒါကြောင့်မို့ဟောင်းဆောင်ပုဂ္ဂိုလ်ဟာကရုဏာနဲ့ရှိရမယ်၊ပညာနဲ့ရှိရမယ်။အဲဒီကရုဏာပညာနှစ်မျိုးနဲ့ပြည့်စုံတဲ့ပုဂ္ဂိုလ်ရဲ့စကားဟာဒေသာလိုက်တယ်။လောကမှာပြန့်နှံ့မှုရဲ့မြတ်စွာဘုရားရဲ့ဘုရားလို့ဆိုတာဤသူလို့အဓိပ္ပာယ်ရတယ်ဘာလို့သိတာလဲဆိုတော့အမှန်တရားကိုသိတာ။အဲဒီအမှန်တရားကိုသိတဲ့ပုဂ္ဂိုလ်ကလမ်းညွှန်မှုပြုလာကြတော့မမှားတော့ဘူး။အေးမြေကျွမ်းနေတဲ့ပုဂ္ဂိုလ်ကဘယ်နေပဲသွားမယ်၊ဘယ်ရောက်တယ်ဆိုတာမြေကျွမ်းနေပြီးတော့မြေကျွမ်းမှာမွေးပြီးမြေကျွမ်းမှာကြီးတဲ့ပုဂ္ဂိုလ်ကလမ်းညွှန်ရင်မှားပါမလား။မှ
ားပါဗျ
ာ။ဒီမြေကျွမ်းမျိုးတွေမှာသူကအနတ်နေနေတာ၊ဘယ်နေရာ၊ဘယ်သွားရလဲဆိုတာကိုသူလမ်းညွှန်လိုက်ရင်မှန်ကန်လို့ပဲကရုဏာနဲ့ပညာနဲ့တပါးလုံးပြည့်စုံနေတဲ့မြတ်စွာဘုရားသခင်ကိုယ်တော်မြတ်ကခေါင်းကြဆိုတဲ့ပုဂ္ဂိုလ်ကလမ်းညွှန်လိုက်တော့မှားလို့ရှိဘူးပေါ့ဘဝကြီးရှောင်းလာတော့မယ်ဆိုရင်ကောင်းတဲ့လမ်းလာဆိုးတဲ့လမ်းလာဓမ္မလမ်းကရှောင်းအောင်လဲဆိုတော့ကောင်းတဲ့လမ်းလာဆိုးတဲ့လမ်းလာခွဲခြားဖို့ကလည်းပုံပြလေအဲ့တော့ကောင်းတယ်မကောင်းဘူးကိုဘာနဲ့ဆန်ထားမလဲကိုကြီးတွေတွေစံထားเสียမှာရှိဦးစေဘယ်ဟာကိုအကောင်းလို့ပြောမလဲဘယ်ဟာကိုမကောင်းလို့ပြောမလဲလောကမှာကောင်းမကောင်းကိုစိုက်မစိုက်နဲ့ဆုံးဖြတ်လို့မရဘူးเนาะတချို့ကကိုကြိုက်ရင်ကောင်းတယ်ကိုမကြိုက်ရင်မကောင်းဘူးအဲ့ဒါစိုက်မစိုက်နဲ့ဆုံးဖြတ်တယ်ဆိုပါစို့ဒီနေ့စိုက်တဲ့လူကဒီနေ့ကောင်းတယ်လည်းပြောမှာမစိုက်တဲ့လူကမကောင်းဘူးပြောဒီနေ့ကြိုက်တဲ့လူကဒီနေ့ကောင်းတယ်ပြောတယ်မကြိုက်တဲ့လူကမကောင်းဘူးပြောအဲတော့ကောင်းမကောင်းဆိုတာကိုစိုက်မကြိုက်နဲ့ဆုံးဖြတ်လို့မရဘူးဘာနဲ့ဆုံးဖြတ်ရမလဲရသော်ပြားကကောင်းမှုမကောင်းမှုဆိုတာနဲ့ပတ်သက်ပြီးတော့ဆုံးဖြတ်ဖို့ဘုန်းကြီးတို့တွေရွေးချယ်ပြီးတော့လုပ်ဖို့ရတဲ့ရွေးချယ်ပြီးရှောက်ဖို့အတွက်ကောင်းမှုမကောင်းမှုဆိုတာဘာနဲ့ဆုံးဖြတ်မလဲရသော်ပြားကနတ္တံတမံကတံသာတုယံကတဝါအနုတ္တတိယတအတုကိုခေါ်ရောတံဝိပတံမတိပိဝစီအဲ့ဒီဒေသနာတော်လေးကအမတံမမနဲ့တဲ့ပြေဝတဲ့တိသာစဉ်းစားပြီးရရှိနတ္တံတမံကတံသာတုယံကတဝါအနုတ္တတိလုတ်ပြီးတဲ့နေ့လုတ်ပြီးတဲ့နောက်မှာစိတ်ကူးနေရတဲ့အလုံးမှာမကောင်းတဲ့အလုံးဟုတ်ကဲ့လောကီရဲ့နောက်မှာစိတ်နှလုံးကိုကူပန်စေတတ်တဲ့အလုပ်ဆိုလို့ရှိရင်မကောင်းတဲ့အလုပ်ပဲစိတ်နှလုံးကိုကူပန်စေတတ်တယ်ဆိုတာအကျိုးခံရတဲ့အခါမှာကူပန်စေတတ်တယ်သို့မဟုတ်လောကီရဲ့အချိန်မှာမှန်မှန်ပြီးလို့ကူပန်စေရတတ်တယ်ကူပန်စေတတ်တယ်အဲ့လိုလောကီရဲ့နောက်မှာစိတ်နှလုံးကိုကူလောင်စေတတ်တဲ့အလုပ်တွေကမကောင်းတဲ့အလုပ်ကိုသတ်မှတ်ရတယ်ဒါအလုပ်ကိုမပြောဘူးဟုတ်ကဲ့လည်းခုလုံးလိုက်ပြီအကျိုးတက်ရောက်လာတဲ့အခါမှာဒုက္ခဖြစ်စိတ်နှလုံးပူပန်ရအကျိုးမတက်ရောက်ခင်ကလည်းမှားပြီးကြိုးသိလိုက်တဲ့အချိန်ကစပြီးစိတ်နှလုံးပူပန်ရအဲ့ဒီအလုပ်ကမကောင်းဘူးလို့ပြောဆရာကယံကတ္တဝအနုတ္တပတိဒီလုံးမျိုးလုံးပြီးလို့ပူပန်ရပြီဆိုလို့ရှိရင်နတ္တံကမ္မံကတံသာအဲ့ဒီအလုပ်ကမကောင်းတဲ့အလုပ်ပဲတဲ့ဒါသံတခုနောက်တစ်ခုကပူပန်ရရုံနဲ့မပြည့်သေးဘူးယတ္တအတုကိုခေါ်ရောတံဝိပါဒံပရိသေဝတိသူ့ရဲ့အကျိုးတရားတွေပေါ်လာပြီဆိုလို့ရှိရင်အဲ့ဒီအကျိုးတရားကိုချိန်မိတ်ပြီးတော့ငိုယူပြီးခံစားရတာဖြစ်ခံစားရတယ်။ဟောအကျိုးတရားပေါ်လာတဲ့အခါလဲချိန်မိတ်ငိုယူအံ့ကျင့်ပြီးခံစားရတယ်။ယုတ်ကြည့်တဲ့အခါလဲလောကပူပန်စေရတယ်ဆိုအဲ့ဒီအချက်နဲ့ကြည့်ပြီးတော့ဆုံးဖြတ်ပါတော့မကောင်းတဲ့အလုပ်ဆိုတာ ဒါဖြင့်ကောင်းတဲ့အလုပ်ဆိုတာဘာပြောတာတော့မဟုတ်လို့ဆိုတော့အင်္ဇကံံကတန္တာလူယံကတဝနာလူတက်တယ်။အလုပ်တစ်ခုကလုပ်ပြီးတဲ့နောက်မှာကုပန်နေမှားတယ်လို့စိတ်ထဲမှာကုပန်စီရတာမရှိဘူး။ဒါလုပ်ပြီးတာမှားလိုက်တာ။စိတ်ထဲမှာဒီလိုလိုဖြစ်စီဘူး။ဘုရားကဒါနကောင်းမှုလုပ်တယ်၊သီလဆောင်ပြီးတယ်၊ကမ္မဋ္ဌာန်းဘာဝနာအားထုတ်တယ်။ဘုရားဆောင်တယ်ဘုရားမင်္ဂလာမှားလိုက်တာလို့ဒီလိုစိတ်ကိုဖြစ်စေပါ့မယ
်။မ
ဖြစ်စေနော်။ကမ္ဘာထိုင်တိုင်းတိုင်းကြီးကမှားလိုက်တာလို့ဒီလိုဖြစ်ရ
ဲ
့။မဖြစ်ဘူး။ဒီနောက်မှာစိတ်ကိုပူပန်အောင်ပူပန်စေတဲ့အလုပ်မျိုးမဟုတ်ဘူးတဲ့။မဟုတ်ရင်တော့ကဘူး။ယတ္တပတိတောတုမေနောဝိပါကံပရိဒေယောတိအကျိုးတရားပေါ်လာတဲ့အခါမှာဝန္တာသောဝမ်းသာရှင်ရပီတိသောလတ္တနဲ့အကျိုးကိုခံစားရတယ်။အဲ့ဒါဟာကောင်းတဲ့အလုပ်။ဘဝကြီးကိုသွားတဲ့အခါမှာကောင်းတဲ့နာမ်မကောင်းတဲ့နာမ်ကိုဒီကြီးနဲ့ရွေးချယ်တာ။ဒီကြီးနဲ့ရွေးချယ်။အဲ့ဒီနည်းနဲ့မရွေးချယ်ဘဲနဲ့သွားမယ်ဆိုလို့ရှိရင်ကိုယ့်ဘဝမှာအရှင်ပြေတဲ့ဘဝမှာဖြစ်နိုင်။တန်လျာဝတ်ကဒုက္ခဆိုတာနေနေတာသာဘဝကြီးသွားတဲ့အခါမှာတော့ဆင်းရဲဒုက္ခမျိုးစုံကိုတွေ့ကြရတယ်ဘူးလ
ား
ဒီတွေ့ကြရတယ်ဒါကြောင့်လို့ကောင်းတဲ့လို့မကောင်းတဲ့လို့ဆိုတာကိုယ်ကိုယ်တိုင်းရွေးချယ်ရမယ်ရှောင်ရမယ်လမ်းမရှောင်ရမယ်လမ်းဆိုတာကိုယ်ကိုယ်တိုင်းရွေးချယ်ရမယ်ရွေးချယ်ပြီးတော့ဟောဒီစံနေနဲ့သတ်မှတ်ထားတဲ့လမ်းကြောင်းကိုကိုယ်ရှောင်ခိုင်းရမယ်အဲ့ဒီလိုမရှောင်ခိုင်းနိုင်ဘူးဆိုလို့ရှိရင်ကျေရုံကနေကြောရတယ်။ဒီမှာလမ်းကြောင်းပေါ်ရောက်ဖို့ဆိုတာအနေနဲ့သာလား။တန်မြာခီးကြီးကိုရှောင်လမ်းတဲ့အခါမှာဘာသာတရားတွေအမျိုးမျိုးကဆုံးမပြီနဲ့။ဘုဘာသာတရားတွေရဲ့အဆုံးမကောင်းတဲ့ဘက်ကဥဒီပြီးတော့ဆုံးမတာရှိတယ်လို့မကောင်းတဲ့ဘက်ဥဒီကလည်းဆုံးမတဲ့ခြင်းလည်းရှိတယ်။အဲ့ဒီထဲမှာကိုယ့်ရဲ့အသိဉာဏ်မရှိလို့မကောင်းတဲ့လမ်းရဲ့ဘက်တွေလုံးပြီဆိုလို့ရှိရင်မကောင်းတဲ့လမ်းကရှောက်လမ်းမိရရောက်ဟုတ်ကဲ့မကောင်းတဲ့လမ်းကရှောက်လမ်းမိရင်တော့ဘယ်လိုပဲဖြစ်ဖြစ်ဘယ်ဘာသာဝင်ပဲဖြစ်ဖြစ်မကောင်းတဲ့လမ်းရှောက်လို့ရှိရင်မကောင်းတဲ့သခန်းရောက်မှာပဲကောင်းတဲ့လမ်းရှောက်မှကောင်းတဲ့သခန်းကိုရောက်တယ်လမ်းတိုင်းတိုင်းမှာ destination လို့ခေါ်တဲ့လမ်းဆုံးကရှိနေတယ်ဟုတ်ကဲ့ဒီလမ်းရှောက်ရင်ဒီသခန်းရောက်မယ်ဆိုတာလမ်းဟောက်ထားကြတဲ့ကအဲ့ဒီလမ်းကြောင်းဆုံးတဲ့နေရာမရောက်ပြီဘူးလားရှောက်သွားရင
်
ရောက်သွားတယ်အဲ့ဒါကြောင့်မဟုတ်လို့မှန်ကန်တဲ့လမ်းကရှောက်ဖို့အင်မတန်မှအရေးကြီးတယ်ဓမ္မလမ်းကရှောက်ပါလို့ဆိုတာမှန်ကန်တဲ့လမ်းကရှောက်ပါလို့ပြောတယ်ဓမ္မဆိုတဲ့စကားလုံးကအတ္တနောသဘာဝံဓာရီတိတိဓမ္မောကိုယ်သဘောကိုယ်ဆောင်တဲ့အရာဖြစ်တယ်အဲ့ဒီကိုယ်တော်ကိုကိုဆောင်တဲ့အရာဆိုမကောင်းတဲ့ဓမ္မကလည်းမကောင်းတဲ့ဘက်ကိုဆောင်သွားတယ်ကောင်းတဲ့ဓမ္မကလည်းကောင်းတဲ့ဘက်ကိုဆောင်သွားတယ်အဲ့တော့ဓမ္မဆိုတာသဘာဝတရားလို့မရေပြေပေါ်လို့ရတယ်နောက်တစ်ခုကဒီနေရာဓမ္မလမ်းကြောင်းကရှောက်ပါဆိုတာဘယ်လိုဓမ္မလမ်းကြောင်းကိုပြောတာလဲလို့ဆိုရင်အဖြစ်ကင်းပြီးကောင်းကင်းချမ်းသာကိုပေးနိုင်တဲ့ဓမ္မလမ်းကြောင်းအတ္တနံဓာရင်တိသတုတုအပါယေတုအပ္ပဒမဏိကတ္တဝါဓာရီတိတိဓမ္မောကုလံဘောရောက်လာတဲ့ပုဂ္ဂိုလ်ကိုယ့်ကိုစဉ္တန်ကြုတ်ကိုအထုတ်တဲ့ပုဂ္ဂိုလ်ဒုက္ခဒုက္ခမရောက်ရအောင်ဆွဲတင်ထားတဲ့လမ်းကြောင်းမျိုးကိုဆိုလိုတယ်အဲ့ဒါဓမ္မဘုရားတရားရှင်ကလူတော်ရှင်ပြိဿတုဘုရားန္တရဏဂစ္ဆာမိလို့လည်းဆိုကြရတယ်ဓမ္မန္တရဏဂစ္ဆာမိလို့ဆိုကြတယ်ဟုတ်ကဲ့ဓမ္မလီတာကိုယ်ဝေအားဓမ္မဝေမှာကိုယ်ဝေပါလေအဲ့ဒီဓမ္မကဘယ်လိုဓမ္မလဲလို့လေဗင်နှစ်ခုနဲ့ကြည့်ရဘယ်ရာပဲဖြစ်ဖြစ်အဆင့်ဆိုတာဖွချကြည့်ရအဆင့်အမြင့်ဆုံးပြောမယ်ဓမ္မန္တရဏဂစ္ဆာမိတကယ်ကိုအားထားရမယ်ဓမ္မကဘယ်ဓမ္မရောလို့ဆိုလို့မတရားကုတရားနိဗ္ဗာန်တရားဒီကအာသ ဘာလို့မတရားကိုအားထားရလဲဆိုရင်မတရားကစိတ်နှလုံးကိုပူလောင်ပြေတတ်တဲ့ကိလေသာတွေကိုအကျွမ်းမဲ့ဖယ်ရှားပေးတယ်ဟုတ်လားဥပမာနဲ့ခြေတစ်ခုဟာအမတန်ဆောက်တဲ့ဆေးဟာယောဂါတွေကိုဖယ်ရှားမဖြစ်ဘူးလားအဲ့ဒီလိုယောဂါတွေကိုဖယ်ရှားဖြစ်တဲ့ဆေးဆွမ်းကောင်းလို့ပဲမတရားဆိုတာကိုယ့်ရဲ့မြင်တဲ့နှလုံးနဲ့နှလုံးသားကိုပူလောင်စေတတ်တဲ့ဉာဏ်သီလနဲ့ကိလေသာတွေကိုကျင့်မဲ့ဖယ်ရှားဖြစ်နိုင်သောကြောင့်ဟောအဘိဓါဆိုတဲ့အရာအကုသတဲ့တရားအဲ့ဒီမေဃရဲ့အကျိုးတရားဖြစ်တဲ့ဖလားဆိုတဲ့ကိုယ်တရားအဲ့ဒီကိုယ်တရားကလည်းနှလုံးသားရဲ့ပူဝန်စေမှုဆိုတဲ့ကိလေသာတွေရဲ့အမွေအသက်တွေကိုထပ်မံပြီးတော့ငြိမ့်သက်ပေးတတ်တာရှင်းတော့ရအားကိုယ်တိုင်းတရားတဲ့နောက်တစ်ခုနိဗ္ဗာန်ဆိုတာကြတော့သံဃာထဲမှာတွေ့ရတဲ့ဒုက္ခမန္တရလောကဆုံးဆုံးပြီးတော့ဒုက္ခတွေအားလုံးဆုံးသက်သွားတာဖြစ်တော့ကြောင့်အားကိုယ်တိုင်းတရားဟောသံဃာတော်နဲ့ဥစ္စာမျိုးဆိုတာမဲလေးတဲ့ခုံလေးတဲ့နိဗ္ဗာန်ဒီလိုကြီးအမြင့်ဆုံးအဲ့ဒါဒါနဲ့အဲ့ဒီတဲ့တစ်စိမ့်နေပြီးတော့ခြိလိုက်တယ်ဆိုလို့ရှိရင်ဒီတရားတွေအာဟုလိုက်တော့ဆိုအဲ့ဒီဗန်လေးပါဖူလေးပါနိဗ္ဗာန်ကိုရရှိစေတဲ့တရားကဘယ်တရားလို့ဆိုဝိပဿနာအခြေတရားနော်ဝိပဿနာရှင်ရဝိပဿနာတရားကိုအာမထုတ်လိုက်တဲ့ဘယ်ပုဂ္ဂိုလ်မှမဲ့ရောက်မှာရှိမဲ့မရောက်ရင်ဘယ်တော့မှပုံမရောက်ဘူးပုံမရောက်ရင်မဲ့ပုံမှမရရင်နိဗ္ဗာန်ကိုဘယ်ပုဂ္ဂိုလ်မှအာရုံမပြုနိုင်ဘူးဟုတ်ကဲ့အဲ့ဒါကြောင့်မလို့ဘက်ကိုဆိုတဲ့စကားဒီတရားကိုချင်းကပ်ဖို့ရဒီနာကဒရာကြီးလို့ပေါ့ဒရာကြီးမှာချင်းကပ်လမ်းဆိုတာရှိရတယ်ချင်းကပ်လမ်းမရှိဘဲနဲ့ဒရာကိုရောက်ပါ့မလားမရောက်ဘူးမရောက်ဘူးဝိပဿနာတရားဆိုတာဘက်ကိုချင်းကပ်တဲ့လမ်းပဲအဲ့ဒီဝိပဿနာရှင်းစဉ်ကိုရှင်းလိုက်မှတရားကိုဆိုင်နိုင်တယ်တရားဆိုင်မှာပူတရားဆိုတာရနိုင်တယ်ဘုရားမှာနိဗ္ဗာန်ဆိုတာမျက်မှောက်ပြုနိုင်တယ်လို့ဟောအဲဒီဓမ္မန္တရဏဂစ္ဆာမိဆိုတဲ့မဲ့လေးတဲ့ကိုလေးတဲ့နိဗ္ဗာန်ဆိုတဲ့ဒီတရားတွေကိုရရရကြောင်းဖြစ်တဲ့အကျင့်တရားပုဗ္ဗဘာကပဋိပဒါလို့ခေါ်တယ်ခြေပိုင်းကအကျင့်တရားအနိကဆုံးဝိပဿနာလည်းဆိုတယ်ဒါပြီးဝိပဿနာရောက်ဖို့အတွက်ဘာလို့လို့ဆိုလို့ရှိရင်ခြေကသီလလိုတယ်သမာဓိကိုယ်ကျင့်တရားတွေအဲ့လိုလားနော်ဒီကနေ့ချင်းကပ်ရမယ်တမာရီနဲ့ချင်းကပ်ရမယ်ကိုကျင့်တိလမပြည့်စုံလို့ရှိရင်ကိုကျင့်တိလမပြည့်စုံလို့ရှိရင်တမာရီဆိုတာဖြစ်ဖို့ခဲနေတာဒါပြည့်လို့တော့လို့ကိုကျင့်တိလမပြည့်စုံတဲ့ပုဂ္ဂိုလ်ဟာကိုတို့ကကိုတိနေတာတိနေပြီပုဂ္ဂိုလ်တိနေတာဖြစ်ပြီပဲကြောင့်အာယုန်တူတဲ့ကိုစူးစိုက်ပြီးတော့ချိန်လိုက်မယ်ဆိုလို့ရှိရင်သူ့စိတ်လေးကနှလုံးနှစ်ခွားဖြစ်နေတယ်အမြဲကိုချင်းတရားပြပြနေတယ်ဆိုလို့ရှိရင်ဟောသူမဟုတ်တာလောက်ခါတာသူကသူတိနေတယ်တိနေတာကိုအခုချိန်မှာတရားတော်အားထုတ်တဲ့အခါကျတော့အဲ့ဒီကိုတိနေတဲ့ကိုမဟုတ်တာလောက်တဲ့အာယုန်ကြီးကစိတ်ထဲမှာလာနှောက်ရှုပ်နေတယ်ဆိုတော့အလုံးပြီးကြတဲ့အချိန်အင်္ဂုလိမာလာဆိုတာနာမည်ကျော်သက္ကမာနော်အဲ့ဒီအင်္ဂုလိမာလာဇာနာကိုကြည့်လိုက်အင်္ဂုလိမာလာကသူထောင်ပေါင်းများစွာကိုတတ်ထားတဲ့ပုဂ္ဂိုလ်တရားထောင်ပေါင်းများစွာတတ်ထားပြီးတဲ့ကြောင့်ပါဏာတိပတ္တကံရှင်းလွန်ထားတာမျောများစွာရှိပြီးတဲ့ကြောင့်ကိုချင်းဒီလာမရှိဘူးလို့ပြောတာဟုတ်တယ်သို့တော်လည်းသူဆုံးလိုက်တဲ့အချိန်ရသော်ဗျာနဲ့တွေ့လို့ရသော်ဗျာကလက်တော်ဗျာနဲ့တွေ့တဲ့အချိန်ကမှသူကဒီတော့ကနေဘုရားကိုသတ်ဖို့လိုက်တယ်။နိုင်ရင်ကနေပြီးတော့သူကအော်တယ်ရက်လိုက်ရက်လိုက်တယ်။လက်တော်ဗျာကပြန်ပြောတယ်ငါကရက်ထားပါပြီမင်းကမရသေးဘူးလို့သူကပြောတယ်။အဲ့လိုပြောလိုက်တဲ့စကားလေးကသူ့အတွက်မှသိတ်သေးပဲရှိသွား။တန်တဲ့ပုဂ္ဂိုလ်တွေမှာအေးပဲရှိကောင်းမှရှိတယ်။ဒီစကားလုံးကြီးကသူ့ရဲ့ဘဝကိုပြောင်းလဲတယ်เออเนี่ยไม่ยัดได้หรอกงาก็ยัดได้หรอกอ่ะรู้ပြောလိုက်တဲ့စကားသိသေးတယ်ရှိပါတယ်အဲ့ဒါကြောင့်မလို့သူကဒီအိမ့်ပဲကိုသိတယ်လို့ဘုရားကိုရှင်းတတ်ပြီးတော့နေတယ်ဒီပါဟုတ်ရှင်ဘုရားဒိမဲ့လက္ခဏာလည်းရှိပါဘူး ငါကရက်နေတယ်အရှင်ဘုရားသွားနေတဲ့နဲ့ငါကရက်နေတယ်မင်းကမရက်သေးဘူးလို့ခင်ဗျားကမရက်သေးတာငါကရက်နေပါပြီလို့ပြောတာဟာကိုရည်ရွယ်ပြီးတော့ပြောတာလို့ပြောဆက်စွာဘုရားကငါအကုသိုလ်တရားတွေအကုန်လုံးပယ်ပြီးတော့ငါရက်ချလိုက်မလုပ်တော့ဘူးဟုတ်ကဲ့ဉာဏ်ရတဲ့တတ်တယ်ဆိုတဲ့အလုပ်ကိုမလုပ်တော့ဘူးရက်လိုက်ပြီဒါနဲ့အကုသိုလ်တွေမလုပ်တော့ဘူးရက်ချလိုက်ပြီဒီကမရက်သေးဘူးလုံးနေတော့ပဲဖြစ်သေးတယ်ငါကရလိုက်ပြီလို့ဒီလိုပြောတာအဲခေါင်းကြီးတို့ရဲ့ရေကြီးဒီလိုနေလို့လည်းရှိသည်မကောင်းတဲ့အလုပ်တွေစိတ်ထဲမှာမရှိရအောင်ရထားလိုက်ပြီးလားမရက်သေးဘူးလားကိုယ်မှာဆက်ဖြစ်နေတော့လားဆိုတာကိုယ့်ဘက်ကိုစဉ်းစားအောင်ဟုတ်တယ်ဒါကဘာလို့ပဲရှင်ကလေးတွေတွေးလိုက်ရင်တတ်တော့မယ်လားတို့ဖို့ရှင်တတ်တာရလိုက်ပြီလားဟုတ်ကဲ့ဒါကဘာလို့ပဲလိန်ပြောတော့မလားလိန်ပြောတာလေအခုရပ်လိုက်ပြီလားကိုယ့်အကူမေးခွန်းထောက်ရမှာလေနော်ဒီစရိုက်ချက်ဘာနဲ့ပတ်သက်ပြီးတော့ငါအကုန်ရပ်ပြလိုက်ပြီလားဆက်လုံးနေတော့ကလားကိုယ့်အကူချီထောက်ရအဲ့ဒီမှာအင်္ဂုလိမာလာသဘောပေါက်သွားပြီးတော့သာဝနာပါဝင်ညာညာရည်ရှိလာလို့ရသော်ဗျာကမ္မထမ်းပြီးတော့ကမ္မထမ်းရှုတော့ဗာရင်းမြင်တော့ဆိုသူလုံးခါတွေလာမြင်ဘာလို့လဲဆိုကိုရှင်းဒီလားမရှိပဲတဲ့ဒီစိတ်ကိုရှုလို့ထားတဲ့ပုဂ္ဂိုလ်တယောက်ဟာကိုယ်စိတ်ထဲမှာအရေးမဲကြီးတွေလို့လာပြီးတော့ခေါင်းမုန်းနေဗာရင်းမြင်တော့ဆိုလို့ရှိရင်ဒီဘက်လိုက်ပြီးတော့တတ်တဲ့ပုဂ္ဂိုလ်ကြီးအော်ကြဟင်းကြပြေးကြသွားကြသေးရဲ့တန်ရဲ့နဲ့တောင်းပန်ရတဲ့အဲ့ဒီလိုမြင်ငွေးတွေကသိစိတ်ကမသွားနိုင်ဘူးလားမှန
်ပါဘ
ူးဗျာဒီလမပြည့်စုံလို့ရှိရင်အဲ့ဒီလိုဟာတွေကနာပြီးတော့စိတ်ထဲသွားနေတယ်တောင်းမှုနေပြီးတဲ့ကြောင့်တမာရီမရနိုင်ဘူးဒါတရားထိုင်ကြည့်လိုက်လို့ရှိရင်သိတယ်တရားထိုင်ကြည့်လိုက်တာနဲ့တကယ်နဲ့စိတ်ကဘယ်ရောက်သွားလို့ဆိုအဲ့လိုမျိုးတွေနာပြီးတော့တောက်ရှက်နေသမားကြီးများအဲ့ဒီလိုသမားကြီးမရနိုင်လို့ရက်ဆောင်ပြားကနီးလန်းပြီးတယ်အရိယာယဇာတိယဇာတော့ရံဖြစ်လာတဲ့အချိန်ကစားပြီးသူများအဲ့မတတ်တော့ပါဘူးလို့ဘုန်းရှင်တို့ကတတ်ခဲ့တာကြီးပြန်မတွေးတဲ့တော့ရံဖြစ်တဲ့အချိန်ကနေစပြီးတော့မတတ်တော့ဘူးလို့ဒီဘက်အပိုင်းလေးကနေပြန်ပြီးဒီအချိန်ကနေစပြီးတော့ငါတာရှင်းနေကိုချင်းတရားကိုစပြီးဆောက်တည်တဲ့အချိန်ကနေပြီးတော့ကန့်တတ်ပြီးတော့ကြီးလိုက်အဲ့လိုအကန့်တတ်နဲ့ကြီးလိုက်တဲ့အခါကျတော့သူစိတ်ကလေးငြိမ်သွားတယ်။ဒီကမဆောက်တည်ကဘိုးဘက်ပိုင်းမှာဆိုရင်ငြိမ်ခွဲနေတာမကောင်းဘူးလေ။အော်ကြ၊ဟေးကြ၊ညုံးကြ၊ခံရ၊အေးကြ၊သွားကြ။ပြီးရရဲဆက်မှုတွေကပြန်ပေါ်နေမဟုတ်ကဲ့။တို့တော့ရန်ဖြစ်တဲ့နောက်ပိုင်းမှာဒီလုံးတွေကလုံးဝဆုံးလို့ပြီးတော့ရပ်ပြလိုက်ပြီးဆိုတဲ့နောက်ပိုင်းကျတဲ့အခါကျတော့သာရီနာလေးလာမလာတော့ချိန်ကန့်တတ်ပေးလိုက်အကန့်တတ်နဲ့ဆိုတော့5မိနစ်တုန်းကမကောင်းတာတွေလုပ်ခဲ့တယ်အဲ့ဒီမကောင်းတာတွေကိုဆွန့်လို့ပြီးတော့ကိုကျင်တရားဆောက်တည်လိုက်တယ်အဲ့ဒီဆောက်တည်လိုက်တဲ့ဒိတ်ရက်ဆွဲလေးကိုမှတ်ထားပြီးဒီရက်ဆွဲကနေစပြီးဒီနောက်ပိုင်းမှာငါဘာတခုမှမဟုတ်တာမလုပ်တော့ဘူးလို့ဟောနှလုံးသွင်းလိုက်ရင်စိတ်နှလုံးမှာစိတ်သာရှင်လန်းမှုမဖြစ်ပေဘူးလားအဲ့ဒီလိုကြည်သာရှင်လန်းနေပြီဆိုရင်တမာရီရမှုတွေသွားပြီလေအဲ့ဒီလိုမှမလုပ်လို့ရှင်တမာရီရနိုင်ဘူးဆရာကတော့ကိုကျင်းတည်လာအတ္တမအရေးကြီးတယ်တမာရီရမှုတွေအဲ့ဒီတမာရီနဲ့ချင်းကပ်တဲ့အခါကျတော့ခုနဝိပဿနာဆိုတာပေါ်လာအဲ့တော့သီလတမာရီဘာဝနာနောက်ဆုံးကိုကျင်းတရားတွေအာအမဒံကအရေးကြီးတယ်။ဒီလားရှိတယ်၊ဒီလားရှိရင်သမာဓိကိုဖြစ်ပြလို့လွယ်တယ်။သမာဓိရှိလာပြီဆိုလို့ရှိရင်ဝိပဿနာတဏ္ဍာန်ကိုလွယ်တယ်လို့။အဲ့ဒါကအာဟုရတော့တဲ့နောက်ဆုံးအဆင့်ဖြစ်တဲ့ငတိယကုတ္တရာနိဗ္ဗာန်ဆိုတာလောဘဒုက္ခတွေကိုချုပ်ရည်စေတဲ့အဆင့်တွေ။အာဟုရတဲ့အဆင့်ကိုရောက်။ဒါပြန်ရှင်းပိုင်းမှာကျင့်ရတဲ့သီလဆိုတာရောအာမဘိုးလောက်ဘူးလား။မေလို့ရှိရင်သီလနဲ့ဓမ္မပဲဓမ္မဖြစ်တဲ့အတွက်ကြောင့်အတိုင်းအတာတစ်ခုရအားကိုးရတယ်ပေါ့သို့တော်လည်းဒုက္ခတွေအလုံးလွတ်တော်တော့အောင်လို့အားကိုးမရသေးဘူးတဲ့သီလက ဘယ်တိုင်းသာဒီအကုလို့ရတော့ဆိုတဲ့၅ပါးဒီလာပဲပြောကြရအောင်၅ပါးဒီလာလေးကိုရှိ၅ပါးဒီလာကိုလုံးကျုံနေဆိုတဲ့ဓမ္မလမ်းကြောင်းကရှောက်လာလို့ရှိဘယ်လိုအကျိုးကျေးဇူးကြီးလာနိုင်လို့မလုံးကျုံဘူး၅ပါးဒီလာကျိုးတော့ဖောက်ပြက်တယ်ဆိုတဲ့မမှန်တဲ့လမ်းကြောင်းကရှောက်နေဘယ်လိုအခက်အခဲကြီးကြုံရလို့ဆိုတာစဉ်းစားကြည့်အောင်ဒီ၅ပါးဒီလာတွေကဒီရင်လေးပါတော့လုံတယ်ပန္နာတိပါဒမလုံဘူးဆိုပါဆိုပန္နာတိပါဒမလုံဘူးကျန်တဲ့လေးပါလုံတဲ့ပုဂ္ဂိုလ်ရဲ့ဘဝခရီးမှာဘာတွေကြောင့်ရတော့လို့ရှင်ခဲကြတာမကြတာလေးအတ္တဟာနောက်ဆုံးအပေါ်ဆုံးအဖြစ်ကလေးတွေကိုပြောရပန္နာတိပါဒကျူးလွန်မှုတွေများလာတဲ့ပုဂ္ဂိုလ်ဟာဘာဖြစ်တော့ဆိုရင်လူဘဝရောက်လာတဲ့အခါမှာယောဂဝိညာဉ်ထူပြောအဲ့တူနေငငယ်နဲ့သိတယ်ဟုတ်ကဲ့မွေးလာကလေးကအင်္ဂါမဆုံးခြေလက်မဆုံးမွေးလာတတ်တယ်ဒါပန္နတိပါဒရဲ့အကျိုးသက်ပေါ့အဲ့တော့လူဘဝမှာလူဘဝတော့ရတော့ရပါရဲ့ယောဂာနဲ့ဒုက္ခဒုက္ခနဲ့လူသမီးရဲ့ဘဝမျိုးဆိုရင်ခေကောင်းတယ်ဟုတ်ကဲ့အဲ့တော့မကောင်းတဲ့နန်းကရှောင်းမိသည့်အတွက်ကြောင့်မကောင်းမျိုးတွေရကျောင်းကြီးပန္နတိပါဒကိုလုံးလုံးအောင်ဆောက်တည်လိုက်ပြီ။ကျန်တာတွေမလုံဘူးဆိုတဲ့ပုဂ္ဂိုလ်ကလူဘဝရောက်လာတဲ့သူကကျန်ပါတဲ့အသက်ရှိတယ်။ဟောဖြေကျိုးသူရတာ။ဘုရားသူအဋ္ဌိဏဒါနမလုံဘူးလို့ဆိုတဲ့အခါကျတော့သူရဲ့ပစ္စည်းကိုခိုးခဲ့တဲ့ပုဂ္ဂိုလ်ရဲ့အပေါ်ဆုံးဖြစ်ကသွားလို့ဆိုပြီးခိုးပစ္စည်းခဏခဏပြည့်လူရခံရတယ်ဒီလောင်နဲ့ထဲပါတယ်ရေပြောတဲ့ထဲပါတယ်ရာဇရပစ္စည်းကမတည်ငြဲဘူးလေ။ဟောဘုရားရလာပြီးတော့အသက်လက်ရှိပါရဲ့ကျမ်းလက်ကျမ်းပါပါရဲ့သို့တော့ပစ္စည်းဥစ္စာတွေကခဏခဏဆုံးရှုံးရတယ်ဆိုတော့ဒါလည်းမကောင်းဘူးဟုတ်ကဲ့။ကဲကောင်းပြီနှစ်ခုလုံးယူသွားမယ်။ပါဠိပါဒလုံးပြီးတော့ကြောင့်အသက်ရှိတယ်ကျမ်းပါတယ်အရိဏဒါနလုံးကြီးအတွက်ကြောင့်အဲ့ဒီပုဂ္ဂိုလ်ကသီလဥစ္စာတွေမပြတ်ဘူးတဲ့သီလဥစ္စာတွေချမ်းသာတယ်သို့တော်လည်းကာမေတုမိစ္ဆာသာမလုံးခဲ့သည့်အတွက်ကြောင့်တရားထဲမှာလူမုံများတယ်အဲ့ဒီပုဂ္ဂိုလ်ဒီတိတိကျကျမဖြစ်ဘူးအရာကသူ့ကိုအလိုတယောက်ရမုံကျိုးပြီးအမုန်းခံရတချို့လူတွေကဘာမှမလုပ်ပေမဲ့လို့အမုန်းခံရတဲ့ပုဂ္ဂိုလ်မျိုးရှိတတ်တယ်ဟုတ်ကဲ့ကိုယ်ကိုလည်းပြန်စမ်းသပ်ကြည့်လူတယောက်ကိုမြင်မြင်ချင်းခင်သွားတဲ့လူရှိတယ်လို့လူတယောက်ကိုမြင်မြင်ချင်းမုန်းစိတ်တွေပွားလာတယ်ရှိတာပဲသင်္ချာတွေးကြည့်လို့ရှိဟုတ်ကဲ့အဲ့ဒီလူအမုန်းခံရတဲ့ပုဂ္ဂိုလ်တယောက်ဟာဘုရားတော်ကကာမဂုဏ်နဲ့ဆက်တာအကျိုးဆုံးတဲ့ပုဂ္ဂိုလ်လို့နောက်တစ်ခုကလူချင်းလူချင်းလည်းပေါ်တယ်အသက်လည်းရှိတယ်သိရှိဥစ္စာလည်းချမ်းပေါ်တယ်ချမ်းသာတယ်ကျွယ်ဝတယ်ဘာဖြစ်လို့ဆိုရင်သူပြောတဲ့စကားကိုဘုရားမယုံဘူးတဲ့ဘုသာဝါဒကျူးလွန်ခဲ့လို့ရှိတယ်။အဲဒီပုဂ္ဂိုလ်ရဲ့စကားမယုံရဘူး။ဩဇာအမှန်မရှိဘူးတဲ့။ကဲဘုသာဝါဒရှောင်းလိုက်လို့ဉာဏ်နဲ့၄ပါးလဲရှောင်းနေတယ်၊ရှင်းကားတွေလဲရှောင်းနေဆိုရင်အသက်လဲရှိတယ်၊ပစ္စည်းဥစ္စာလဲပေါ်တယ်၊လူကြီးလူငယ်လဲပေါ်တယ်။သူကလည်းပြောတဲ့စကားကိုလည်းယုံကြည်ကြတယ်။သို့တော့သူ့ရာပေရီယာလေးကမရှောင်းနိုင်သေးတဲ့ကြောင့်ဘာဖြစ်ကြုံဆိုရင်ကျက်မပြည့်တဲ့ပုဂ္ဂိုလ်ဖြစ်တယ်။လူဘဝရောက်လာလို့ရှိရင်ကျက်မပြည့်ဘူး။အတိညာကငြိမ်းချနေတယ်။ရူးချောင်ချောင်၊တောချောင်ချောင်ဖြစ်နေတယ်ဟော။အာဟုလောက်တဲ့အနေအထားမျိုးမရှိဘူး။အုံနောက်ကမပြည့်ဘူးဒီလိုပုဂ္ဂိုလ်မျိုးရှိလာတယ်။ကပြည့်စုံမှမှလူဘဝဓာမျိုးတွေဖြစ်တယ်။ပြည့်စုံပါပါ။အေးလူဘဝပြည့်စုံတယ်ဆိုတာအသက်လည်းရှိရမယ်၊ကျန်းလည်းကျန်းမရမယ်။ပစ္စည်းဥစ္စာလည်းပဲပြည့်စုံရမယ်ရှိတဲ့ပစ္စည်းလည်းမပြည့်မစုံဖြစ်ရမယ်လူချင်းလူငယ်လည်းပေါ်ရမယ်ကိုပြောတဲ့စကားနဲ့အလေးနဲ့ထားတာမျိုးဖြစ်ရမယ်ပြညာကဟောအသိဉာဏ်နဲ့ကျင့်ဝါတဲ့ပုဂ္ဂိုလ်ဖြစ်ရမယ်မာဘဒီလာလုံးကြီးဆိုလို့ရှိရင်အဲ့ဒီလိုလူထဲမှာပါဖက်ဖြစ်တဲ့လူမျိုးဖြစ်တယ်သူဒီလိုဖြစ်တာဘာကြောင့်လဲဆိုရင်ဓမ္မလမ်းကြောင်းကရှောင်လို့ပဲအဲ့ဒါကဒီဘက်မှာဖန်ဆင်းပေးတာမဟုတ်ဘူးကိုယ်ကိုယ်တိုင်လုပ်ခဲ့တာလေဟုတ်ကဲ့ကိုယ်ကိုယ်တိုင်လုပ်ခဲ့တာတွေကြောင့်မို့လို့ဒီအခြေအနေမျိုးကိုရောက်လာတာဒီအခြေအနေမျိုးကိုဖန်ဆင်းပြရမဟုတ်ဘူးဟုတ်ကိုလုပ်တဲ့အကျိုးတရားတွေကိုခံစားရတယ် ဒါဓမ္မတန်ရောက်မှာ6လို့တချိန်ကအားဖြင့်ဒီအသာဝယ်လေးမဖြစ်ဘူးလားဆိုဖြစ်တယ်ဘဝကြီး6လမ်းရဲ့အခါမှာအစ်င့်နေနေပဲဦးချစ်လာတယ်ဆိုရင်အသက်ရှင်နေကြပါလေဒီစီဥစ္စာပေါ်တယ်လူချင်းလူကင်ပေါ်တယ်သူစကားဩဇာအနာရှိတယ်အတိဉဏ်ကျွယ်ဝတယ်ဆိုတော့လူထဲမှာအမေတ္တာမအားဖို့လိုက်တဲ့အနေအထားမျိုးရသို့သောအဲ့ဒီပုဂ္ဂိုလ်ကကိုခြင်းကခြင်းသိခြင်းဆိုတာတော့မဟုတ်ခဲ့ပါဘူး။မဟုတ်ဘူး။မလွတ်ဒီအတွက်ကြောင့်သူလျှောက်လန်းလာတဲ့ဓမ္မမှာအပြည့်အဝတော့အာဟုလိုနေရတယ်။သို့သောတစုံတစ်ခုသောအတိုင်းအတာကအာဟုရတဲ့အနေအထားမျိုးရောက်တယ်ပြောနော်။သူလည်းလူရှိလို့ရှိရင်ထပ်တိုးမြင့်လိုက်တယ်ဆိုလို့ရှိရင်အဲ့ဒီအခြေအနေမျိုးရထားတဲ့ပုဂ္ဂိုလ်တယောက်ဟာသီလအကျင့်ရှိသည့်အတွက်ကြောင့်သမာဓိနဲ့ဝိပဿနာဆံမြင့်လိုက်လေဆိုလို့ရှိရင်တကယ်လုံးဝအားကိုးရမယ်မတရားကိုယ်ဉာဏ်နိဗ္ဗာန်များရှိအောင်ဉာဏ်ဆိုင်ရှိသွားမယ်။အခြေခံအနေစားပြီးလူတွေကဒီလိုဖြစ်တော့အဲ့တော့ကိုယ်ကဝခီကိုသူဘယ်လားလျှောက်ရမလဲဆိုတော့ကိုယ့်အကူရွေးချယ်တာ။ဒါကြောင့်မို့ဓမ္မလမ်းကြောင်းကလျှောက်ပါဒီကိအခြေခံအားဖြင့်ဓမ္မလမ်းကြောင်းကလျှောက်ဖို့ခွင့်ပြုလို့နောက်လက်ရင်ကကြားလို့ရှိရင်နိဗ္ဗာန်လမ်းကြောင်းကိုဘလို့လျှောက်မှန်းတယ်ဆိုတဲ့အကြောင်းနိဗ္ဗာန်သွားတဲ့ပုဂ္ဂိုလ်တိုင်းနိဗ္ဗာန်လိုချင်တဲ့ပုဂ္ဂိုလ်တိုင်းဘယ်လားကနေဘလို့လျှောက်မှန်းတယ်ဆိုတာကိုအသေးစိတ်ထပ်ပြီးတော့ဝိပဿနာရှင်းတယ်ကိုပေါ်လာမယ်ဒီလိုတော့ဉာဏ်တော်ကိုရှင်းလွန်နိုင်အောင်အာရုံပြည့်ချင်းကိုဒီလိုပြည့်စုံလို့ဘုရားမြတ်စွာဟောကြားတော်မူခဲ့တဲ့ဓမ္မလမ်းကြောင်းကလျှောက်မှန်းခြင်းဖြင့်မိမိတို့ဘဝခရီးသံတရာခရီးထဲမှာဆင်းရဲဒုက္ခတော်စင်သက်သာပြီးတော့မိမိရဲ့ជីវ aya ជីវ aya ဒီဘဝជីវ aya ជីវ aya နောက်ဘဝជីវ aya ជីវ aya ဆိုတဲ့သံတရာခရီးကိုချောက်လန်းနိုင်ပြီးနောက်ဆုံးမှာနိဗ္ဗာန်တိုင်အောင်စင့်ကြံကျိုးကုန်အားထုတ်နိုင်တဲ့ပုဂ္ဂိုလ်များဖြစ်ကြပါစေလို့